Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2016ခုနှစ်မတ်လ31ရက်ကြာတာပတင်းနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်ထောင်စုရဲ့မြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 kHz 633ည line meter 40 kHz 943ည line meter 49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။အားလုံးရှင်နှမ်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီးပါ။ခုမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံရဲ့သမ္မတဒီအဖြစ်ဦးတင်ကျော်ဟာမနေ့ကဂရုသစ္စာပြုလိုက်ပြီးဖြစ်ပါတယ်။နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းတရားကိုကြာတာပတင်းနေ့ကျင်းပမဲ့အမျိုးသားလွတ်တော်ဆွေးနွေးပွဲမှာတင်သွင်းသွားဖို့ရှိနေပါတယ်။နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲကိုဝါရှင်တန်မြို့တော်မှာအခုသတင်းပတ်တွင်ကျင်းပဖို့ရှိပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနာနာချမ်းသာတူတင်ပြပေးသွားမှာခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေထဲမှာဆိုရင်တော
့ United States congratulates Chin Chow on his inauguration as Burma's president. This moment represents a historic milestone.
မြန်မာနိုင်ငံမှာအသစ်တင်မြှောက်လိုက်တဲ့အရသာသမ္မတဦးထင်ကျော်ကိုအမေရိကန်ပြည်ထောင်စုအရှေ့အာရှရေးရာအကြီးအကဲတာဝန်ရှိသူတဦးရဲ့ဂုဏ်ပြုစကားပြောဆိုချက်ပါခင်ဗျာ။နောက်ပိုင်းမှာနိုင်ငံတကာနဲ့မြန်မာသမ္မတအသစ်ပေါ်မှာထားရှိတဲ့သဘောထားလူအကြောင်းကိုလည်းတိဆက်တဲ့ခါမှာအပြည့်စုံကြားကြရမှာဖြစ်တယ်လို့အမေရိကန်ပြည်တော်စုမှာရောက်ရှိနေတဲ့မြန်မာတွေရဲ့အမြင်ကိုလည်းကြားကြရဖို့ရှိပါတယ်။အဲ့ဒီနောက်တမန်တော်အစ်စ်ရဲ့ဂရီစကားပေါ်အရက်ဖက်နဲ့လူအဖွဲ့အစည်းတွေရဲ့လူမှုအဖွဲ့အစည်းတွေရဲ့မျှော်လင့်ချက် NLD ပါတီပြန်လည်ဖွဲ့စည်းမှာဖြစ်တဲ့အကြောင်းအစီအစဉ်ဆရာတွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့ထိတ်တန်းရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဒေါ်နန္ဒချမ်းတို့ကအကြံဉာဏ်ပေးကြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့အစိုးရသည်အဖွဲ့အစ်ကိုဦးဆောင်မဲ့နိုင်ငံတော်သမ္မတသည်အဖြစ်ဦးထင်ကျော်ဟာမနေ့ကဂရုသစ္စာပြုလိုက်ပြီးဖြစ်ပါတယ်။ဗုဒ္ဓဦးနေ့မနေ့ပိုင်းကအမျိုးသားလွတ်တော်အတွင်းကျင်းပတဲ့အခမ်းအနားမှာအစိုးရလုပ်ငန်းတာဝန်တွေကိုတရားဝင်လွှဲပြောင်းရယူပြီးတဲ့နောက်သမ္မတဦးထင်ကျော်နဲ့အတူဒုသမ္မတနှစ်ဦးအပြင် NLD ပါတီဥက္ကဋ္ဌအဒေါင်ဆန်းစုကြည်အပါအဝင်ပြည်ထောင်စုဝန်ကြီး18ဦးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေလည်းပြည်ထောင်စုလွှတ်တော်မှာဂရုသစ္စာပြုကျမ်းသစ္စာကျင့်ဆိုခဲ့ကြပါတယ်ဂရုသစ္စာပြုပွဲအပြီးမှာတော့သမ္မတဦးထင်ကျော်ကအစိုးရအသစ်လှုပ်ဆောင်မဲ့လုပ်ငန်းတာဝန်တချို့ကိုတန်းပြေကိုပြောကြားခဲ့တဲ့မင်းကွန်းတင်ထက်သွင်းပြောကြားသွားကြတာမှာအမျိုးသားညီညွတ်ရေးပြည်ရင်းညီညွတ်ရေးDemocracy Federal ပြည်ထောင်စုပေါ်ပေါ်ရေးစတာတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒါပြင်ပြည်သူလူထုမျှော်လင့်တောင်းတနေတဲ့အစိုးရတရားပေါ်ပေါ်လာရေးအတွက်လည်းစိတ်ရှိရှိနဲ့စူးစမ်းလှုပ်ဆောင်သွားမယ်ဆိုတာကိုသမ္မတကထည့်သွင်းပြောကြားသွားပါတယ်။ဒါဟာနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံမှာပထမဆုံးအကြိမ်အယတသမ္မတတက်လာတာလည်းဖြစ်ပါတယ်။အစိုးရအသစ်ဟာဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဦးဆောင်မှုနဲ့အညီရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ်။သမရကျန်းစစ်သားကျင်းဆိုပွဲအပြီးမှာတော့သမရဦးသိန်းစင်ကသမရအိမ်တော်မှာဦးထင်ကျော်ကိုအဆောင်ရောင်နေတဲ့အတူတာဝန်လွှဲပြောင်းပေးအပ်ခဲ့ပါတယ်။အစိုးရအသစ်ဟာမနေ့ပြန်ဧပြီလ၁ရက်နေ့မှာလုပ်ငန်းတာဝန်တွေကိုစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်။မနေ့ပိုင်းမှာဂရုသစ္စာပြုတဲ့အခမ်းအနားအပြီးမှာတော့ညနေပိုင်းမှာနိုင်ငံခြားတန်တမာတွေအပါအဝင်နိုင်ငံတော်သမရကအထူးပိတ်ခြားထားတဲ့ဧည့်သည်တွေကိုနေပြည်တော်မှာရှိတဲ့သမရအိမ်တော်ဝင်းအတွင်းမှာညစာနဲ့တက်ခင်းအပ်ခံခဲ့ပါတယ်
။နိုင်ငံတော်၏တိုင်ပင်ကပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းတရက်ကိုခြားတာပရိနေကျင်းပမယ်အမျိုးသားလွတ်တော်စည်းဝေးမှာတင်သွင်းဖို့ရှိတယ်လို့ကိုတိုင်းတင်သွင်းမဲ့လွတ်တော်ကိုယ်စားလှယ်က VOA ကိုအတည်ပြုပြောဆိုပါရတယ်။သမရဦးထင်ကျော်လက်မှတ်ထိုးပြထမ်းမဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်ဥပဒေချမ်းကော်မတီဝင်မကွေးတိုင်းမဲဆန္ဒနဲ့အမှတ်၄ကိုစားပြုအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကမတ်လ31ရက်နေ့ကျင်းပမယ်အမျိုးသားလွတ်တော်စည်းဝေးမှာတင်သွင်းမဲ့အကြောင်း VOA ကိုအတည်ပြုပြောပါရတယ်။ VOA ကတွေ့ရတဲ့ဥပဒေချမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးအပ်တယ်ဆိုပြီးဥပဒေမူကြမ်းအခန်း၃မှာအတည်လင်းဖော်ပြထားပါတယ်။ဥပဒေရဲ့ရည်ရွယ်ချက်တွေဖြစ်ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုပြီးဖော်ပြထားပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာအခုသတင်းပတ်ထဲမှာပဲသူ့အတွက်စရုပ်ထအခြေအနေနဲ့နောက်ဆုံးအကြိမ်မြောက်နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲကိုဝါရှင်တန်မြို့တော်မှာကျင်းပဖို့ရှိနေပါတယ်။တံပေါင်းများစွာသောနျူကလ িয়ার ပစ္စည်းတွေကိုလုံလုံခြုံခြုံမထိန်းသိမ်းနိုင်သေးသလိုအစွန်းရောက်ဝါဒီတွေဒါမှမဟုတ်အဖြစ်အမှောက်သမားတွေရဲ့လက်ထဲရောက်သွားနိုင်တဲ့အခြေအနေတွေရှိနေသေးတဲ့အချိန်မှာပဲထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။အစွန်းရောက်ဝါဒီတွေကနျူကလ িয়ার လက်နက်နဲ့တိုက်ခိုက်လာနိုင်ခြင်းဘလောက်အထိရှိနိုင်လဲဆိုတာကိုကိန်းကနန်းနဲ့ဖော်ပြဖို့မဖြစ်နိုင်သေးပေမဲ့ကမ္ဘာတဝန်းစစ်ဖက်အရက်ဖက်နျူကလ িয়ার အစီအစဉ်တွေမှာတန့်စင်ပြီးစား အဆင့်မြင့်ယူရေနီယံနဲ့ပလူတိုနီယံမက်ထရစ်တန်ချိန်2000လောက်ရှိနေတဲ့အကြောင်းအမေရိကန်သမ္မတအိမ်ပြည်တော်ကပြောဆိုခဲ့ပါတယ်။နျူကလ িয়ার ကုန်ကျန်းပစ္စည်းတွေကိရိယာတွေကိုအကြမ်းဖက်အဖွဲ့တွေကလိုချင်နေကြတယ်ဆိုတာကိုသိရှိထားကြောင်းနဲ့နိုင်ငံတကာအတိုင်းအတာနဲ့နျူကလ িয়ার လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ဒော့စ်ကပြောပါတယ်။နျူကလ িয়ার လုံခြုံရေးထိပ်သီးညီလာခံမှာတော့ IS စစ်သွေးကြောအဖွဲ့လိုအစွန်းရောက်အုပ်စုတွေအနေနဲ့နျူကလ িয়ার ပစ္စည်းတွေကိုလက်လက်မမီနိုင်အောင်ဘယ်လိုလှုပ်ဆောင်နိုင်မလဲဆိုတာကိုဆွေးနွေးမယ်အထူးစီစဉ်တရားကိုလည်းပထမဆုံးအကျင့်ပြည့်ထည့်သွင်းထားပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချိန်ချောက်မှုပိုတိုးလာနေတဲ့ကိစ္စဆွေးနွေးဖို့အမေရိကန်၊ဂျပန်၊တောင်ကိုရီးယားခေါင်းဆောင်တွေမနေ့ပြန်ကြတာပြင်းနေဝါရှင်တန်မြို့တော်မှာတွေ့ကြတဲ့အခါဆွေးနွေးချက်အများစုဟာတရုတ်နိုင်ငံနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်။ဒီသတင်းပတ်ဝါရှင်တန်မြို့တော်မှာကျင်းပမဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာထိပ်သီးစည်းဝေးပြင်ပမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တောင်ကိုရီးယားသမ္မတပါကွန်ဟေရိုတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလမှာမြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်တဲ့အတွက်ကုလသမဂ္ဂကပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေကိုချမှတ်ပြီးကဲကဆိုရင်အခု၃ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲဟာပထမဦးဆုံးဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆိုင်ရာအစီအစဉ်ကိုဆွန့်လွတ်ဖို့ရပြင်ထန်တဲ့တန်းခတ်အရေးယူမှုတွေချမှတ်တဲ့နည်းလမ်းကိုပဲလုတ်သွားကြဖို့အမေရိကန်နဲ့အာရှမဟာမိတ်တွေအခိုင်အမာပြောဆိုထားကြပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့၆နာရီကနေ၇နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 0433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရေပိုင်နဲ့ပြဿနာနဲ့စိုက်ဘာလုံခြုံရေးကိစ္စရပ်ဒီမှာတရုတ်နဲ့သဘောထားကွဲလွဲမှုတွေကိုအမေရိကန်အစိုးရကဖုံးကွယ်ထားမှာမဟုတ်ပေမဲ့ကိုရီးယားကျွန်းဆွယ်မှာမတည်မငြိမ်အခြေအနေတွေမဖြစ်အောင်တားဆီးဖို့နဲ့နျူကလ িয়ার ကင်းရှင်ရေးကိစ္စရပ်ဒီမှာနိုင်ငံဘုံအကျိုးစီးပွားတွေကိုတိုးမြင့်သွားမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရအရာရှိတွေကပြောဆိုလိုက်ပါတယ်ဒီကနေ့ကြာတာပရီးနေမှာအမေရိကန်သမ္မတဘာရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့နျူကလ িয়ার လုံခြုံရေးညီလာခံရဲ့ဘေးဘက်မှာတည်ထောင်တွေ့ဆုံကြဖို့ရှိနေပါတယ်။နိုင်ငံထိတွေ့ဆက်ဆံမှုတွေကသဘောထားကွဲလဲစရာကိစ္စရပ်တွေကိုအတော်လေးအမျှော်အမြင်ရှိရှိအပြုသဘောဆောင်တဲ့နည်းလမ်းတွေနဲ့ဖြေရှင်းနိုင်မယ့်အခြေအနေတွေရှိနေသေးတဲ့အကြောင်းနဲ့သဘောထားကွဲလဲနေတဲ့ကိစ္စတွေကိုလည်းမသိသလိုဖုံးကွယ်ထားမှာမဟုတ်တဲ့အကြောင်းသမ္မတအင်ဂျီဒေါ်အာရှရေးရအစင်မြင့်ညွှန်ကြားရေးမှူးဒန်ခရစ်စတန်ဘရင်ကပြောဆိုခဲ့ပါတယ်။
အရှေ့ဥရောပမှာရုရှားရဲ့ရန်လိုမှုတွေကိုကာကွယ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကသူ့စစ်တပ်ကိုတိုးမြှင့်ထားရှိဖို့စီစဉ်နေတယ်လို့အမေရိကန်စစ်တပ်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။နောက်နေ့ဖေဖော်ဝါရီလထဲမှာအလှည့်ကျအနေနဲ့တန်ချက်ကတိုက်ခိုက်ရေးတပ်မကိုဆေလွတ်ချထားဖို့အမေရိကန်ကာကွယ်ရေးဌာနကရည်ရွယ်ထားတာဖြစ်ပါတယ်။ရုရှားရဲ့ချင်းချောက်မှုကိုခံနေရတယ်လို့ယူဆနေတဲ့မဟာမိတ်တပ်ဖွဲ့တွေကိုပုံမိုစိတ်ချလုံခြုံစေဖို့ဆက်လက်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြင့်နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့အရှေ့ဘက်နယ်နိမိတ်တွေမှာစစ်ပစ္စည်းအပြည့်အစုံနဲ့အတူတန်ချက်ကတပ်ဖွဲ့တွေကိုချထားဖို့ဖြစ်ပါတယ်။အခုလိုအလှည့်ကျဆေလွတ်ချထားခြင်းအပြင်ဥရောပမှာအမေရိကန်စစ်ရင်အားဟာတန်ချက်ကတပ်မ3ခုအထိရှိသွားမှာဖြစ်တယ်လို့နေတိုးကအမေရိကန်တပ်မှုကပြောပါတယ်။
အကြမ်းဖက်ဝါဒီအဖြစ်ရေးယူခံရသူတွေကိုပြင်သစ်နိုင်ငံသားအဖြစ်ကရုပ်သိမ်းဖို့နဲ့တိုင်းပြည်မှာအရေးပေါ်အခြေအနေကျဉ်းသုံးခွင့်ကိုဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းထားဖို့တွေအပါအဝင်အခြေတင်ဖြစ်စရာတွေအကြီးအကျယ်ကြုံနေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဖိအားပေးကြိုးစားမဲ့အစီအစဉ်ကိုသမ္မတဖန်ဆွာအိုလန်းကဗုဒ္ဓဟူးနေ့မှာပဲလက်လျှော့လိုက်ပြီးပြည်ပနိုင်ငံရေးသမားတွေကိုလည်းအပြည့်ဖို့လိုက်ပါတယ်။အတိုက်ခံနိုင်ငံရေးသမားတချို့ကအခြေခံဥပဒေပြင်ဆင်ဖို့အဆိုပြုချက်အားလုံးပေါ်အပြင်းအထန်ဆန့်ကျင်နေကြပြီးဒီလိုသဘောထားမျိုးကိုသူတို့အနေနဲ့ရှုံချတဲ့အကြောင်းလဲပြင်သစ်သမ္မတကသူ့ရဲ့ညင်ညာချက်မှာပြောဆိုခဲ့တာဖြစ်ပါတယ်။ပဲရစ်မြို့တော်မှာလွန်ခဲ့တဲ့လေးလလောက်ကတိုက်ခတ်မှုတွေကြုံခဲ့ရတယ်လို့ဘယ်လ်ဂျီယံဘရပ်ဆဲလ်မြို့မှာလည်းတစ်ပတ်လောက်အကြာမှာပဲထွက်ပေါ်လာတဲ့အဲ့ဒီညင်ညာချက်ကြောင့်အကြမ်းဖက်ဝါဒတွေကိုရင်ဆိုင်ဖြေရှင်းရမှာသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2015ခုနှစ်ကလူ2ဦးသေဆုံးပြီးတော့အများပြားဒဏ်ရာတွေရရှိခဲ့တဲ့ဘတ်စကာတစင်းကိုမိလောင်ဘုံနဲ့တိုက်ခိုက်ခတ်မှုနဲ့ဆက်နွယ်ပြီးတော့အတိုက်ခံခေါင်းဆောင်ခါလီဒါဇီယာကိုဘင်္ဂလားဒေ့ရှ်တရားရုံးကဗုဒ္ဓဟူးနေ့မှာပဲဖန်ဝရံထုတ်လိုက်ပါတယ်။မနစ်တုန်းကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းရမှာနိုင်ငံတော်ဆန္ဒပြသူတွေကလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတဲ့ဖြစ်ရပ်အတွင်းဘုံခွဲတိုက်ခိုက်အောင်လှုံ့ဆော်ခဲ့တဲ့ဆိုပြီးတော့ခါလီဒါဇီယာနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီခေါင်းဆောင်29ဦးကိုဆွဆွဲထားတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလန်နဲ့မန္နနာချမ်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်။
မြန်မာနိုင်ငံမှာတမရအဖြစ်မနေ့ကကျန်းသိက္ဆာကျင်းဆိုလိုက်တဲ့ဥထင်ကျော်ကိုချီးကျူးကုန်ပြီးတဲ့အကြောင်းအမေရိကန်ပြည်တော်စုဗြိတိန်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကစစ်တိုက်ဆိုသလိုထုတ်ပေါ်ပြီးတော့ပြောဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်တဲ့လုပ်ငန်းတွေအတွက်အစိုးရတွေကိုဆက်လက်ပြီးတော့ကူညီပံ့ပိုးသွားမှာဖြစ်တယ်လို့လည်းပြောဆိုကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှင်ကစူးစီးတင်ပြထားတာကိုနားဆင်ကြပါခင
်ဗျာ။မလ30ရက်နေ့မနေ့ပိုင်းကပြည်တော်စုလွတ်တော်မှာပြုလုပ်တဲ့ကျန်းသစ္စာကျင်းဆိုပွဲအပြီးနိုင်ငံတော်သမ္မတအစ်ဦးထင်ကျော်ကတိုင်းပြည်ကိုပထမဆုံးအကြိမ်ဖြစ်မင်ကွန်းပြောကြားခဲ့တာမှာအစိုးရသည့်အနေနဲ့မြို့သားရင်ကြားစေရေးပြည်ရင်းညီညာရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုပေါ်ပေါ်ရေးစတာတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ
်။ဒီနေ့ဒီအချိန်မှာ၄နဲ့စွာတင်ပြလိုတဲ့အချက်တခုရှိပါတယ်။ဒီအချက်ကတော့မကြာမီကပဲကျွန်တော်ဟာနိုင်ငံတော်သမ္မတအဖြစ်ကတိသစ္စာပြုခဲ့ပြီးဖြစ်ပါတယ်။အဲ့ဒီဂရိသစ္စာကိုထိမ့်သိမ်းစောင့်ရှောက်ရမယ်တာဝန်ရှိကြောင်းကိုလည်းအစဉ်သတိချနေမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တာဝန်ရှိပါတယ်။နှစ်ရှည်လာများပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးကြီးမားချက်အကောင့်ထဲပေါ်လာရေးအတွက်စိတ်ရှည်သီးခံပြီးဆောင်ရွက်သွားရမှာကိုလည်းသိနာလည်ထားပါတယ်။နေကုန်းကျုပ်အဖြစ်တင်ပြချင်တာကတော့ယခုပေါ်ပေါက်လာတဲ့ပြည်တော်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်
။တမန်ဦးထင်ကျော်ဦးဆောင်တဲ့မြန်မာအစိုးရအဖွဲ့အစ်အစိုးရလုံခြုံရေးတာဝန်တွေတရားဝင်လွှဲပြောင်းရယူပြီးပြည်တော်စုလွှတ်တော်မှာကျန်းသစ္စာကျင်းဆိုတဲ့နေ့မှာပဲအမေရိကန်သမ္မတဘာရက်အိုဘားမားကလည်းဥထင်ကျော်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပြီးဥထင်ကျော်သမ္မတအဖြစ်ဂရိသစ္စာပြုလိုက်တာဟာဒီမိုကရေစီနီးလမ်းကျရွေးကောက်တင်မြှောက်တဲ့အရသာဥဆောင်တဲ့အစိုးရအဖွဲ့တစ်ခုစီမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာတမိုင်းမှတ်တိုင်တစ်ခုဖြစ်ကြောင်းမြန်မာတမိုင်းမှာအင်မတန်ထူးခြားတဲ့အခုအချိန်ကာလဟာလူတုနိုင်ငံအတွင်းကအဖွဲ့အစည်းတွေငြင်းချမ်းစွာအာဏာလွှဲပြောင်းရေးဖြစ်ပေါ်စေဖို့အထူးတကားလှုပ်ဆောင်ခဲ့ကြတဲ့ခေါင်းဆောင်တွေရဲ့ပြရယုတ်သက်သေဖြစ်ကြောင်းသမ္မတအိုဘားမားရဲ့ပြောကြားချက်ကိုအင်ဗျူတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံသားဤဌာနကလည်းသမ္မတတဲ့ဥထင်ကျော်ကိုချီးကျူးဂုဏ်ပြုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာနာရီချီအယ်လင်ဟာအမေရိကန်နိုင်ငံသားဤဌာနကအရှိအရှဆိုင်ရာအရာရှိတူပါသူကအမေရိကန်အစိုးရအနေနဲ့သမရသည့်ကိုချီးကျူးဂုဏ်ပြုကြောင်းနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ကိုအခုလိုဖတ်ကြားပြခဲ့ပါတယ်
။ The United States congratulates Chin Chow on his inauguration as Burma's president. This moment represents a historic milestone in Burma's democratic transition.
သမရအဖြစ်ကျန်းသစ္စာကျင်းဆိုလိုက်တဲ့ဥထင်ကျော်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးဂုဏ်ပြုပါတယ်။ဒါဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်သမိုင်းမှတ်ကြောက်တင်ရမယ့်အခါသမျှဖြစ်ပါတယ်။အရသာဥဆောင်တဲ့အစိုးရတည်းကဖွဲ့စည်းပြီးအာဏာကိုငြင်းချမ်းစွာလွှဲပြောင်းလိုက်နေတာဟာမြန်မာနိုင်ငံသမိုင်းမှာဝိသေသထူးခြားတဲ့အချိန်အခါဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေအပါအဝင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်စဉ်နဲ့အစီအစဉ်တွေချမှတ်နိုင်ရေးလူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်ရေးအမျိုးသားပြန်လည်ရင်ကြားစေရေးစတဲ့ကိစ္စတွေမှာအစိုးရအသင်းနဲ့လက်တွဲပြီးလှုပ်ဆောင်သွားဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ပါတယ်။
ကလဒမကအတွင်းမှုချုပ်ဘန်ကီမွန်ကလည်းနှစ်ပေါင်း90ကျော်အတွင်းအရသာသမရအဖြစ်ဥထင်ကျော်ကိုရွေးချယ်တင်ပြလိုက်တာဟာမြန်မာနိုင်ငံအတွက်အင်မတန်ထူးခြားတဲ့အခါသမယဖြစ်တယ်လို့ယူဆကြောင်းအတွင်းမှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ
် The Secretary General views the election of the new president in Myanmar and as a defining phase in Myanmar's democratization
မြန်မာနိုင်ငံမှာသမရတစ်ကိုရွေးချယ်တင်ပြလိုက်တာဟာဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်မှာထူးခြားတဲ့အခါသမယဖြစ်တယ်လို့အတွင်းမှူးချုပ်ဘန်ကီမွန်ကယူဆပါဗျ။အခုသမရဟာမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အတွင်းပထမဆုံးအယက်သားသမရဖြစ်တယ်ဆိုတာကိုမမေ့သင့်ပါဘူး။ဒါဟာကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်မှုမနှစ်နိုဝင်ဘာ၈ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကတဆင့်လူထုကပြက်ပြက်သားသားဆန္ဒပြုလိုက်တယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုံနဲ့မတူညီတဲ့ဘာသာကိုးကွယ်သူတွေအားလုံးပါဝင်တဲ့တက်ကြွလန်းဆန်းတဲ့တိုင်းပြည်တစ်ခုဖြစ်လာရေးအတွက်မြန်မာနိုင်ငံမှာကြီးမားတဲ့အခွင့်အလမ်းတွေရှိနေပါတယ်
။ဒါ့အပြင်တိုင်းပြည်အတွင်းလူမှုစီးပွားစတဲ့ဗက်ဆုံဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်နေတဲ့မြန်မာအစိုးရကိုကုလသမဂ္ဂအနေနဲ့ဆက်လက်ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့အတွင်းမှူးချုပ်ဘန်ကီမွန်ကပြောကြားခဲ့တယ်လို့လည်းစတီဖန်ဒူဂျာရစ်ကပြောပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဖိလစ်ဟာမန်ကလည်း သမရသည့်အဖြစ်ကျန်းသက်စာကျင်းဆိုလိုက်တဲ့ဥထင်ကျော်ကိုကြိုးဆိုကြောင်းမလ30ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူပြည်သားတွေရဲ့ဒီမိုကရေစီဖြစ်စဉ်အတွက်မှတ်တိုင်တစ်ခုဖြစ်ကြောင်းအခုလိုအရေးပါတဲ့အောင်မြင်မှုရရှိလိုက်တဲ့အတွက်အန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုလည်းသူ့အနေနဲ့ချီးကျူးဂုဏ်ပြုခဲ့ကြောင်းအခုလိုညင်သာချောမွေ့တဲ့အာဏာလွဲပြောက်မှုဖြစ်ပေါ်လာရေးအတွက်မနစ်ကရွေးကောက်ပွဲကိုငင်းကြမ်းစွာကျင်းပပေးခဲ့တဲ့အရင်အစိုးရရဲ့လောက်ရောက်ကိုလည်းအတိအမှတ်ပြုပါကြောင်းနိုင်ငံသားရေးဝန်ကြီးဖိလစ်ဟမ်မွန်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အလားတူပဲမြန်မာအင်ဒီဂျင်ထန်းနိုင်ငံကဘီယင်ဘူမီဘော့အတူရဒက်ရှ်ကလည်းဥထင်ကျော်သမရအဖြစ်ကျန်းသစ်စာချိန်ဆလိုက်တဲ့အပေါ်ချီးကျူးဂုဏ်ပြုပါကြောင်းနဲ့သမရနဲ့အတူမြန်မာပြည်သူပြည်သားတွေလည်းအောင်မြင်မှုတွေပျော်ရွှင်မှုတွေရရှိစေဖို့အတွက်ဆုတောင်းမေတ္တာပို့သပါကြောင်းတဝန်လာရေးသားပေးပို့လိုက်ပါတယ်။သမရသည့်ဥထင်ကျော်ကျန်းသက်စာချိန်ဆိုတဲ့အခါအနာအတွက်မှလည်းအင်းကြီးချင်းနိုင်ငံ၏အပါအဝင်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေကချီးကျူးဂုဏ်ပြုကြောင်းပေးပို့ကြတဲ့တဝန်လာတွေကိုဖတ်ကြားပြခဲ့ပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံကရက်သားသမရအစ်စ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့တုံ့ပြန်ချက်သဘောထားအမြင်တွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မြန်မာတွေရဲ့သဘောထားကိုလည်းနားဆင်ကြအောင်ပါ။မြန်မာနိုင်ငံမှာသမရဥထင်ကျော်ဥဆောင်ပြီးတော့တက်လာတဲ့အစိုးရတဲ့အနေနဲ့လိုအပ်ချက်တွေအများကြီးရှိနေပေမဲ့မြန်မာနိုင်ငံမှာရင်ဆိုင်ရနိုင်တဲ့စင်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကဘလို့ရှုမြင်ကြပါသလဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာသမရတဲ့ဥထင်ကျော်တက်လာပြီးအပြောင်းအလဲတွေဖြစ်လာပြီးဆိုပေမဲ့နှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေသေးတာမို့သမရအနေနဲ့နိုင်ငံအတွက်သူလှုပ်ချင်တာတွေအပြည့်အဝလှုပ်ခွင့်ရှိအောင်စစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာရှိစေချင်တယ်လို့ရေစင်းစိုက်ပျိုးရေးတက်ကလို့ကျောင်းဝန်ကြီးဟောင်းဆရာဆလိုင်းထွန်းတန်းကပြောပါတယ
်ကျွန်တော်မြင်ရတာတော့နိုင်ငံတကာမှာလိုပဲစစ်တပ်ကြီးအရက်သားအောက်မှာရှိစေချင်တယ်ဒီပေကတော့သမရကြီးအလုံးစုံကိုတိုင်းတဲ့အာဏာပိုင်တယောက်ဖြစ်စေချင်တယ်ဒါတော့တိတ်ချက်တရားဥပဒေစိုးမိုးရေးဆိုတာကပါဇက်နဲ့စာပေါ်မှာပဲရှိတယ်တကယ်မှမကျင်ပဲအဲ့ဒါတော့ကျင့်စီချင်တယ်တရားဥပဒေစိုးမိုးရေးဆိုတဲ့ဥစ္စာကတော့ဒါတော်တော်ကိုလိုတယ်နောက်သုံးချက်ကဒေါ်စုကပြောတယ်လို့ပြောတယ်အဲ့ဒါတော့ကျွန်တော်အဲ့ဒါထောက်ခံတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့လူမျိုးရေးပဲရမယ်ဘာသာရေးပဲရမယ်အယက်တကားဆွေးလမ်းမှုတွေကိုကျွန်တော်တို့ပဲရမယ်လူတော်လူကောင်းတက်ဖို့လိုနေပြီကျွန်တော်တို့လူတော်လူကောင်းမတက်လို့ကျွန်တော်တို့အခုလို့ခုအဖတ်ချယ်လို့ကိုမရတော့ဘူးအဲ့ဒါလို့ဖြစ်နေတယ
်အခုဥထင်ကျော်တက်လာတော့ဆရာ
ဝန်တော်စားတယ်သူဘယ်လိုလုပ်မလဲဆိုတာတော့ကျွန်တော်မသိဘူးသို့တော်လည်းပဲပြောတော့မျောလင့်တယ်ကောင်းတာတွေသူလုပ်လိမ့်မယ်လို့ဘယ်တော့ပဲကောင်းတာလုပ်မယ်ပြောပေမဲ့လို့သူ့မှာအာဏာကအပြည့်မရှိဘူးဆိုတာတော့ကျွန်တော်တို့သိနေပြီလားဖြစ်နေပြီအဲ့ဒါတော့ကျွန်တော်ဆိုရတယ
်နှစ်ပေါင်း50ကျော်စစ်တပ်အုပ်ချုပ်ရာကအရတားအစုအဆစ်စစ်တက်လာတော့မို့အပြောင်းအလဲတွေတော့နေချင်းညာချင်းမြင်ရအောင်မျောလင့်လို့မရနိုင်ဘူးလို့မှတ်ချက်ပေးသူကတော့အနောက်အီလီနွိုင်းတက္ကသိုလ်ကပါမောက်ခဒေါက်တာရန်နိုင်လွင်ပါ
ကြရတာတွေ့ရတာတော့ဝင်တာလားဗောညောင်းမရှိတာရှိကိုကောင်းလာဖို့အတွက်အားလုံးအတွက်ကောင်းလာမယ်လို့ထင်ပါပဲလေဒါမျိုးအချိန်ကတော့ယူရမှာပေါ့ဘာလို့လဲဆိုတော့နှစ်ပေါင်းတော့ကြာကြီးဖြစ်ခဲ့ပြီးတော့အခုကျမှပြောင်းသွားတော့လောက်ရမယ်ဟိုရင်တည်းကအများကြီးကိုတော့လူတိုင်းလူတိုင်းကအကုန်တာဝန်ရှိကြတာပေါ့အဲ့ဒါကိုဒီလိုပြောင်းလဲထားနေချက်ချင်းနောက်တနေ့ကောင်းသွားမယ်လို့ဆိုပြီးတော့သွားနေတက်ကြီးခါမှာပေါ့
အခုမြန်မာနိုင်ငံရဲ့အနေအထားဟာပြည်သူတွေလူလားတဲ့အနေအထားအသင့်အတင့်ရောက်နေပြီလို့အမေရိကန်နိုင်ငံကိုရောက်နေတဲ့အမှုပညာရှင်ကာတွန်းဝင်းထွန်းကသုံးသပ်ပါတယ
်။အခုဗမာပြည်မှာအာဏာလွှဲပြောင်းမှုပဲဆိုဆိုသမရကျန်းသစ္စာကျေစုပွဲပဲပြောပြောဒုတိယလူလတ်ရေးလို့လည်းဆိုဆိုကျွန်တော်တို့ပြည်သူတွေလိုချင်တဲ့အနေအထားအသင့်အတင့်ရောက်ပြီလို့ပြောလို့ရပါတယ်။ဒီအတွက်ဝန်တာစီကလည်းကောင်းပါတယ်။နှစ်ရှည်လာမြန်ဆောင်ခဲ့ရတဲ့ကိစ္စတစ်ခုအတွက်ဝန်တာအားရဖြစ်မိပါတယ်။ဒါပေမဲ့လို့ကိုလိုချင်တယ်လို့တော့ဖြစ်မလာနိုင်ဘူး။ဘာဖြစ်သလိုလဲဆိုတော့အနေအထားတွေအားလုံးကိုကြည့်သူလည်းသိပါလေ။ဟောဆိုတစ်ဖက်ကလည်းလုံးဝအုံတုံလျှော့ပြရမှာမဟုတ်ပဲတော့
။ဒီလိုအနေထားမှာတက်လာတဲ့အစိုးရတဲ့အနေနဲ့လိုအပ်ချက်တွေအများကြီးရှိနေတဲ့မြန်မာနိုင်ငံအတွက်လှုပ်ရှားရတဲ့အများကြီးရှိနေသလိုရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကလည်းအများကြီးရှိနေတယ်လို့ထောက်ပြပါတယ်
။ဆင်းရဲချမ်းသာကွာဟမှုဟာမယန်းကိုလွန်လွန်းတော့ငတ်ပြတ်နေတဲ့လူတွေတုံကြီးပါပဲ။အဲတော့ဒီလူတွေကိုကိုယ်တိုင်ခမင်းမကြွေးနိုင်တော့သူတို့ချောင်းလဲနိုင်အောင်အားစီစဉ်ပေးနိုင်မလဲ။နောက်တစ်ချက်ကအရှင်းမှုနဲ့ကျမ်းမာရေးပါပဲ။ဘာလို့လဲဆိုတော့မွားပြီမှာမမလုခဲ့တာနှစ်ပေါင်းများစွာကြာတဲ့အတွက်မြို့ကြီးမြို့ငယ်တွေအားလုံးကလူတွေအတွက်အရှင်းမှုမရှိကျမ်းမာရေးဟာထိခိုက်ပြီးတော့အရာရာချုပ်ရင်းနေကြမှာပဲ။နောက်တစ်ခုကအဓိကပညာရေးပဲ။ကျွန်တော်တို့ခေတ်ကလေးအတိုင်းရတဲ့ဘဝဟာမမသုံးမိရတာပဲ။ဘူးလည်းမထူးပါဘူး။ရရအလုပ်ကလေးတွေနိုင်ငံသားကလာလာကြည်လွင်ရပုံပဲကုမ္ပဏီလေးတွေမှာတည်ရတည်ရဝင်နေကြပြီ။ဘာမှတော့အလုပ်မဖြစ်ကြဘူး။ဒီ ီကတော့အတက်တည်နေအများကြီးလုံးနေနောက်တစ်ခုကတိုင်းပြည်ပွင့်လင်းလာရင်ဝင်လာကြတော့မယ်ဝင်လာကြလို့ရှိရင်ခုနကပြောတဲ့အတက်ပညာဟာမရှိမဖြစ်လိုအပ်လာအဲ့ဒါတွေကိုနားလည်ပြီးတော့နောက်မျိုးဆက်တွေဖြစ်ဖြစ်လက်ရှိပဲဖြစ်ဖြစ်ကိုလိုအပ်တာကိုလုပ်ဖို့ပဲလိုတယ်နောက်တစ်ခုကအရာရာကိုအားကိုးနေလို့မရအောင်သူကပွင့်လင်းအောင်လမ်းဖြောင်းအောင်ဖွင့်ပေးရုံပဲတက်နေလူဝဲကွက်ကိုရှောက်ပါအခုလူတော်တော်များများရဲ့အတန်းကအားကိုးလွန်းတယ်ညှော်လင်းလွန်းတယ်အဲ့ဒါဟာသူကအတက်လဲဒုက္ခရောက်လူလည်းဘာမှဖြစ်မှာမဟုတ်ဘူး
အစိုးရတဲ့အဖွဲ့ဟာဧပြီလ၁ရက်တောက်ကြံနေမှာတာဝန်စတင်ထမ်းဆောင်တော့မှာဖြစ်ပါတယ်
။ဒေါက်ခင်မြို့တဲ့စူးစီးတင်ဆက်သွားတာဖြစ်ပါရခင်ဗျာ။တို့ရရှိမြခင်ဗျာ။တမနာတဲ့ဥထင်ကျော်ဂရီးပြုလိုက်တဲ့အမျိုးသားပြန်လည်တည်မြဲရေးညဉ့်ဉဲရေးနဲ့ဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ပေါက်ရေးစတာတွေနဲ့တိုင်းရင်းသားတွေရဲ့လူလားချက်တွေနဲ့ထပ်တူဖြစ်တယ်ဆိုပြီးတော့တိုင်းရင်းသားခေါင်းဆောင်တချို့ကပြောဆိုကြပါတယ်။ဆယ်စုနှစ်တွေအတွင်းပထမဦးဆုံးအချိန်အများဆန္ဒနဲ့ရွေးကောက်ခံရတဲ့အစိုးရတရက်အာဏာရလာတာဟာရက်ဖက်လူဖွဲ့စည်းတွေရဲ့မျှော်မှန်းထားတဲ့ပန်းနိုင်တွက်ကိုရောက်နေပြီလို့လည်းလူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အသေးစိတ်ကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။မြန်မာအစိုးရအဆက်ဆက်ဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တော်လှန်နေတဲ့မြန်မာတပ်တန်းအရှိဆုံးတိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးကရင်အမျိုးသားအစည်းအရုံး KNU ကတမရတဲ့ဦးထင်ကျော်ရဲ့ဂရုကဝတ်တွေကိုကြိုဆိုပါတယ်။သမရဦးထင်ကျော်ရဲ့ဂရုပြုချက်တွေကတိုင်းရင်းသားတွေရဲ့လူလားချက်နဲ့ထပ်တူဖြစ်တယ်လို့ KNU ရဲ့အထွေထွေအတွင်းရေးမှူးဖရိုကွယ်ထူးဝင်းကပြောပါတယ
်ဒီဖြစ်ရှိပုံကိုကျွန်တော်ခုနပြောတဲ့ဒီမိုကရေစီရဲ့ဒီတော်စုစနစ်ကိုဖြစ်ရှိမဲ့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေဘက်ကကျွန်တော်မျှော်လင့်ချက်နဲ့တထပ်တယ်ဖြစ်တယ်အခုအခြေအနေကလည်းဒီလူကလည်းရွေးကောက်ရတဲ့အစိုးရဖြစ်တယ်နောက်ကျွန်တော်တို့ဒီလိုကျေပြချခြင်းအားဖြင့်ဆက်လက်ပြီးအကောင့်ထဲပေါ်မယ်။တိုင်းသားလက်နက်ကိုင်ဖွဲ့စည်းနေရောနောက်ပြီးတော့နိုင်ငံတော်မှာရှိနေတဲ့အစုအဖွဲ့နိုင်ငံအစုအကောင့်စုပေါင်းပြီးဆောင်ရွက်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုလွန်ခဲ့တဲ့၁၉၄၀ခုနှစ်ကစတင်နိုင်ရှင်လာမယ်ဆိုလို့ရှိရင်တော့ပုံမှန်လေးဆက်လာတယ်လို့မြင်ပါတယ
်။အစိုးရတည်းရဲ့ကနဦးဆောင်ရွက်ချက်တချို့ဟာလည်းတိုင်းရင်းသားသွေးစည်းညီညွတ်မှုကိုဥတီတာတွေ့ရတယ်လို့လည်း KNU အထွေထွေအတွင်းရေးမှူးကပြောပါတယ်
။အခုလက်ရှိမှာကျွန်တော်တို့ဒီနိုင်ငံတော်ထမ်းဆောင်ရမယ်လွှတ်တော်မှာနောက်ပြီးတော့ပြည်ထောင်စုအဆင့်အဝန်ကြီးအဆင့်နောက်တစ်ခုပြည်내အဆင့်မှာလည်းကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေတော်တော်များများပါဝင်လာခဲ့တယ်တွေ့ရတဲ့အတွက်ကြောင့်ဒါကကျွန်တော်တို့ရဲ့တိုင်းရင်းသားခြားထဲမှာရှိတဲ့နားလည်မှုတွေပုံပုံမြင့်မားလာဖို့အတွက်ဆောင်ရွက်ဒါပဲလို့ကျွန်တော်ယုံကြည်ပါတယ်
မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်နေစေလက်နက်ကင်အဖွဲ့တွေပါဝင်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့တမရတည့်ရဲ့ဂရီးကဝတ်တွေကိုကြိုဆိုပြီးဒီဂရီးကဝတ်တွေအတိုင်းအကောင့်ထဲပို့ဆောင်လာနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောပါတယ် UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်အာကျွန်တော်တို့မျှော်လင့်တာကတော့နော်ဒေါက်ဆန်စုကြည်လက္ခဏာပြောတယ် NLD ရဲ့သဘောထားအရဆိုရင်အခုကတော့ဒီတို့တနိုင်ငံလို့ပြစ်ခတ်ရဆဲရေးနဲ့တက်ကနိုင်ငံကိုကျွန်တော်ဒီတိုင်းသားစီလုံးညွရေးနဲ့ဟိုငင်းချမ်းကြီးကိုဟိုဥစားပြီးတော့အကောင့်ထဲပေါ်မယ်ဆိုတဲ့ကိစ္စလေဒါတော့ဟိုတိတ်ကူမှန်ကန်တဲ့ရည်တည်ချက်ဖြစ်တယ်ကျွန်တော်တို့လည်းဒါကိုလိုလားတယ်အဲ့လိုရည်တည်ချက်မျိုးရှိရင်တော့ကျွန်တော်တို့ကတော့အကောင့်ထဲပေါ်တဲ့နေရာမှာထိရောက်ကောင်းမွန်လာလိမ့်မယ်လို့တော့ယုံကြည်တယ်
အစိုးရတင်တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲနိုင်ရေးအချိန်မီဆွေးနွေးဖို့လည်းအဆင်သင့်ရှိတယ်လို့ UNFC ကပြောဆိုပါတယ်။အစိုးရတင်အာဏာလွှဲပြောင်းရယူမှုအပေါ်အရက်ဖက်လူမှုအတိုင်းအဝိုင်းတွေဘက်မှလည်းမျှော်လင့်ချက်တွေရှိလာနေပါတယ်။အခွင့်အရေးလှုပ်ရှားသူမတ်မေစပယ်ဖြူကအခုလိုပြောပါတယ်
။ဒီမျိုးစုတွေနဲ့ဖြစ်ပွားနေတဲ့ဒီအင်းစစ်ပရိပခဆုံငင်းကြီးပေါ့။ဒီတော့ဒီနိုင်ငံကြီးအတွက်ကိုဦးစားပေးပြီးပေါ်ဆောင်မယ်ဆိုတဲ့ဂရုတရားကိုကြားရတော့ကျွန်တော်တို့ကကတော့ဒါအားရကျင်းစီရတော့ဖြစ်ပါတယ်။ဒါကြောင့်လေဆိုတော့ဒီနေငင်းချမ်းကြီးကိုပေါ်ဆောင်နိုင်မှာပဲ။ကျမတို့အားလုံးတော်နဲ့ကြောင်းကြရတဲ့ဒီဒီမိုကရေစီနဲ့နိုင်ငံပြည်ထောင်စုကဖြစ်နိုင်မှာလို့ပေါ့နော်။ပြီးတော့နောက်တစ်ခုကတော့ဒီနေငင်းချမ်းကြီးကိုပေါ်ဆောင်မယ်ဆိုတဲ့နေရာမှာဖြစ်နိုင်တဲ့ federal snake ကိုအခြေခံတဲ့ကျမတို့ပြည်ထောင်စုကဥပဒေဆိုရယ်လေ။အဲ့တော့အဲ့ဒါလေးနဲ့ပတ်သက်ပြီးအစိုးရတေဟာအဥစားပေးပြီးတာဝန်ယူဆောင်ရွက်သွားမယ်။ဆိုပြီးတော့ဒီတက်နစ်စာတူရဲ့နေရာမှာပြောသွားတာတွေဆိုတော့ကျွန်တော်တို့ကအများကြီးပဲညွှန်ပြပါတယ်
သမရတေဥထင်ကျော်ရဲ့လက်ထက်မှာယုံကြည်ချက်ကြောင့်အချင်းကျသူတွေဖမ်းဆီးခံထားရသူတွေလွတ်မြောက်လာဖို့နဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရတစ်ကြားပူးပေါင်းဆောင်ရွက်နိုင်ဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်ရှင်
ဒါကတော့မတ်တင်ကြီးထိုက်တင်ပြတော့တာဖြစ်ပါတယ်။သမရအစ်စ်ဖြစ်ရွေးခံရွေးချယ်တင်မြောက်ခံရတဲ့ဦးထင်ကျော်နဲ့ပတ်သက်တဲ့အကြောင်းသတင်းတော်တွေအပြီးမှာတော့အများစုအနေရ NLD ပါတီရဲ့အကြောင်းကိုသတင်းတော်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ NLD ပါတီကိုပြန်လည်ဖွဲ့စည်းသွားဖို့ရှိနေတယ်လို့ပါတီရဲ့ဘိုးအလွတ်မှုဆောင်ဦးညံဝင်းကပြောဆိုပါတယ်။ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကတော့ဒေါအောင်ဆန်းစုကြည်ဟာပါတီရဲ့ဥက္ကဋ္ဌအနေနဲ့ဆက်ပြီးတော့ရှိနေမှာဖြစ်တယ်လို့လည်းပြောပါတယ်။ပါတီရဲ့နိုင်ငံကြီးဦးတင်ဦးကတော့အပြောင်းလဲကပါတီပေါ်မှာအကျိုးသက်ရောက်မှုကြီးကြီးမားမားဖြစ်လာမှာမဟုတ်ဘဲစုစည်းမှုနဲ့ရှေ့ဆက်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။အဲ့ဒီသတင်းအပြည့်စုံတော့နေပြည်တော်မှာတွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
ဒီကနေ့နိုင်ငံတော်အာဏာအလွှဲပြောင်းမှာဝန်ကြီးဌာနတွေကိုတာဝန်ယူမဲ့ပြည်ထောင်စုဝန်ကြီး၁၈ဦးကတိသစ္စာပြုခဲ့တာမှာ NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကဝန်ကြီးဌာန၄ခုကိုတာဝန်ယူခဲ့ပါတယ်။ပါတီတွေကဒေါက်တာဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်၆ဦးဟာလည်းအစိုးရအဖွဲ့အစည်းထဲမှာတာဝန်ထမ်းဆောင်သွားမှာပါ။ဒီပြင်ဒုသမ္မတဟင်နရီဗန်နီယူအပြင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာလည်းပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေပါဝင်ထားပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေမှာလည်းပါတီဝင်တွေပါဝင်ထားသလိုနောက်ထပ်ခန့်အပ်မဲ့တိုင်းနယ်ပြည်နယ်ကဝန်ကြီးဌာနတွေနဲ့ရှင်းနေချုပ်နေရာတွေမှာလည်း NLD ပါတီဝင်တွေပါဝင်ဖို့ရှိနေပါသေးတယ်။ဒီလိုပါဝင်လာမှုတွေကြောင့်ပါတီကိုပြန်လည်ဖွဲ့စည်းသွားဖို့စီစဉ်နေတာပါ။ပြန်လည်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးဦးညံဝင်းကအခုလိုပြောဆိုလိုက်ပါတယ်
။ဟိုကျွန်တော်တို့ reorg လုပ်မှာပါပြန်လည်ဖွဲ့စည်းရေးလုပ်မှာ။ဒါပေမဲ့လက်ရှိကတော့အတွင်းမှု5ဦးကဥဆောင်ပါ။အချိန်ရနိုင်တဲ့လုပ်မှာအခုဒီချိန်မှာတော့အငယ်ပြောလို့မရဘူးဒီချိန်ဘာမှမလုပ်နိုင်ဘူ
းအရင်သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာလည်းဝင်ကြီးနေရာတွေတာဝန်ထမ်းဆောင်သူတွေဟာကြန့်ခိုင်ရေးပါတီကနေနှုတ်ထွက်ခဲ့တာမရှိခဲ့ပါဘူးဒီပြင်သမရဟောင်းဦးသိန်းစိန်ကိုယ်တိုင်လည်းပါတီဥက္ကဋ္ဌနေရာယူထားသလိုသမရတာဝန်လည်းထမ်းဆောင်ခဲ့ပါတယ်ဒီအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်တည်ဆဲခွဲစည်းပုံအခြေခံဥပဒေပုံမှန်64နဲ့132အရာသမရဒုသမရတွေနဲ့ပြည်တော်စုဝင်ကြီးတွေဟာလွှတ်တော်ကြရရရကိုယ်စားလှယ်ဖြစ်ခဲ့ရင်အစိုးရအဖွဲ့အစည်းမှာတာဝန်ခန့်အပ်ပြီးရဲ့နေ့ကနေစပြီးလွှတ်တော်ကိုယ်စားလှယ်ကနေနှုတ်ထွက်ရမယ်လို့ပါဝင်ထားပါတယ်။ဒီပြင်ယာဒုတတန်းအတွင်ပါတီအဖွဲ့အစည်းလုပ်ငန်းတွေမှာလည်းဆောင်ရွက်ခွင့်မရှိစေရလို့ပါဝင်ထားပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ပြည်တော်စုဝင်ကြီးတာဝန်ယူလိုက်တာဖြစ်တာကြောင့်သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးပါတီပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကတော့ခုလိုပြောပါတယ်
။အဲ့တော့ရှေ့ရသွားခဲ့တဲ့အစိုးရကိုကြည့်လိုက်ပေါ့နော်။အဲ့တော့ကျွန်တော်တို့တွတ်တော်ထဲမှာဒါကိုမေခွန်းမေးဘူးပါတယ်သမရာကြီးဦးသိန်းစိန်ကပါတီမှာဘာတာဝန်ရှိတယ်လဲပေါ့နော်ဦးချေကံမှုလေးဆိုတော့ဘာပြောလိုက်လဲဆိုတော့ပါတီရဲ့လုပ်ငန်းတွေကိုမဆောင်ရွက်တာပဲရှိပါတယ်ဥက္ကရာဥက္ကရာပါပဲဆိုဖြေခဲ့တဲ့ပုံကူကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ဥက္ကရာဒေါ်ဆန်းစုကြည်အပုံမလင်းလင်းပြောမယ် NLD ဥက္ကရာပါတီလုပ်ငန်းမဆောင်ရွက်တာပဲရှိတယ်ဒါကြောင့်အတွင်းရေးမှုအဖွဲ့ဝင်လုပ်ပေးထားလိုက်တာတတိထားမိမှာပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကျွန်တော်ကတော့ဥက္ကရာနေရာမှာဒေါ်ဆန်းစုကြည်ရှိနေမယ်ပါတီလုပ်ငန်းမဆောင်ရွက်ဘူးပေါ့
NLD ပါတီကိုပြန်လည်ဖွဲ့စည်းသွားဖို့ရှိတဲ့အပေါ်မှာပါတီရဲ့ရှေ့အလားလာနဲ့ပတ်သက်ပြီးပါတီနိုင်ငံကြီးဦးတင်ဦးကတော့ခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ
်။ကျောင်းကတော့မကြည့်ပါဘူး။ကျောင်းကတော့ကျွန်တော်ပဲခါရင်းလိုပဲပူပေါင်းပြီးလုပ်နေတဲ့ဆိုတာပို့ပြီးကြီးလာတဲ့ကြောင့်မပြောဘူး။ဒီတိုင်းမှန်မှန်ပဲလုပ်သွားကြရပါဘာပဲ။ဟိုအခက်ခဲတစ်ခုကဒီဘက်အခက်ခဲတစ်ခုကနှစ်ပေါင်း28လို့ကျော်လာပြီးနောက်ဟာဆက်ပြီးတော့ကျော်လာနေဖို့အတွက်ကျော်ဆက်လုပ်နိုင်ဖို့အတွက်ဟိုလမ်းပေါ်သွားတယ်လုပ်နိုင်မယ်လို့ထင်တယ်။ပြည်သူပြည်သားတွေကလည်းပဲတို့တဘာတဲ့ပူပေါင်းလာပြီးတော့ကျွန်တော်တို့ရေအနေနဲ့လို့လို့မရဘူးအားလုံးကတော့ပြောဆိုပဲ reconciliation ပေါ့နော်အားလုံးပြန်ပြီးတော့ဒီကျစီပြီးလုပ်မှဖြစ်ပဲပေါင်းပြီးလုပ်နေအောင်လုပ်မှစီရင်သွားပြီးဆောင်ရွက်ဖို့အတွက်ဖိတ်ခေါ်တာတွေဆိုအဲ့ဒီလိုက်ပြီးတော့အောင်မြင်လို့ဖို့ဆိုတော့နောက်ပြန်သွားတယ်ဝင်စားတယ
်ဒီကနေ့မှာအာဏာလွှဲပြောင်းပြီးဖြစ်တာကြောင့် NLD ပါတီကနေရွေးချယ်တင်မြောက်လိုက်တဲ့သမရဒုသမရပြည်အောင်စုဝင်ကြီးတွေနဲ့ဖွဲ့စည်းပုံအခြေခံခုံရုံးအဖွဲ့ဝင်တွေနဲ့ဝင်ကြီးချုပ်တွေဟာလာမယ့်ဧပြီလ၁ရက်နေ့ကနေစပြီးတာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်ရှင်
view american တန်ကချာတာပရင်းနေမဲ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်တာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတင်းနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့တိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနိုင်ရီဝက်ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာဖူးခြားချက်မြန်မာအရေးသုံးသပ်ချက်စတာတွေနဲ့အတူ
မြန်မာတော့ဗိုလ်ချုပ်ကြီးရုပ်တွေပေါ့ဒီလိုမျိုးလိုက်မှာတော့ဗိုလ်ချုပ်ကြီးတွေကတော့ရှိတာပေါ့နော်ဒါပေမဲ့အဲဒီလိုကြီးရေနော်ဗိုလ်ချုပ်ကြီးရုပ်တွေကလူတွေ၆ခက်ခဲနဲ့
အဲ့ဒါကတော့သူယုံကြည်ရအပတ်စဉ်အစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ကြမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးကြပါတယ်ခင်ဗျာ
ဒီမိုကရေစီ in Myanmar who can claim victory မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးမှာဘယ်သူအောင်ပွဲရသလဲဆိုတဲ့ခေါင်းစဉ်နဲ့ deloitteinterpreter.org online မှာစောင့်မရှင် Andrew Sellett ရေးသားထားတဲ့စောင့်မကိုအရင်ဆုံးတင်ပြလိုပါတယ်စောင့်မရှင်ကVictory has thousand fathers, but defeat is an orphan. အောင်မြင်မှုမှာတော့ဖခင်တွေအများကြီးရှိပေမဲ့ကြာရှုံးသူမှာတော့မိဘမဲ့ဖြစ်ကြရတယ်ဆိုပြီးတော့ဆောင်းမရဲ့အဖွင့်မှာထောက်ပြရေးသားထားပါတယ်။ပြီးခဲ့တဲ့9နှစ်တာကာလအတွင်းဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့အပြောင်းလဲတွေအတွက်အမှတ်ယူခြင်းသူတွေထဲမှာပြည်ပအစိုးရတွေအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူလူပုဂ္ဂိုလ်တွေအခြေအနေအရပတ်ဝန်းလာခဲ့ကြရသူတွေအများကြီးရှိပါလိမ့်မယ်။တကယ်တော့မြန်မာဒီမိုကရေစီအရေးအသွင်ကူးပြောင်းမှုမှာအတိမတ်ပြုရမှာကတော့မြန်မာပြည်သူလူထုပါဝင်ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတက်မတော်ရဲ့ရည်တည်မှုအခန်းကဏ္ဍလေးပါဝင်နေတယ်လို့ဆောင်းမရှင်ကရေးသားထောက်ပြထားပါတယ်။1988ခုနှစ်မြန်မာနိုင်ငံမှာဒီမိုကရေစီအရေးနိုင်ငံတစ်ပွားလုံးအုံကြွပောက်ကွဲမှုကြီးဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အစိုးရတွေနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူအစုအဖွဲ့တွေဟာပြုပြင်ပြောင်းလဲရေးဖြစ်ပေါ်လာဖို့အတွက်ဝင်ဝင်ပြီးတော့ကြိုးပမ်းလှုပ်ဆောင်ခဲ့ကြပါတယ်။အပြောင်းလဲဖြစ်ပေါ်လာစေရေးမှာမြန်မာပြည်သူလူထုရဲ့အခန်းကဏ္ဍကတော့လုံးဝကိုအတိအမှတ်ပြုရမှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ဦးဆောင်တဲ့အစိုးရတည်းရဲ့ဖွဲ့စည်းနိုင်ခဲ့ပြီးဖြစ်သလိုဒီလိုအခြေအနေပေါ်လာစေဖို့အတွက်ခက်ခက်ခဲခဲပြက်ပြက်သားသားဆုံးဖြတ်ခဲ့တဲ့တပ်မတော်ရဲ့ပိုင်းဖြတ်မှုကိုလည်းအတိအမှတ်ပြုရမှာဖြစ်တယ်ဆိုပြီးတော့စောင်းပွားမှာရေးသားထားပါတယ်ခင်ဗျာ။နောက်ဆက်ပြီးတော့တင်ပြပေးခြင်းကတော့ The Diplomat Online စာဆောင်မှာဆောင်းပါရှင် Jared McDonald ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လဲဆိုပြီးဆောင်းပါကိုခေါင်းစဉ်ပေးရေးသားထားတာဖြစ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းဟာမြန်မာနိုင်ငံအတွက်စူးညောင်ခလုတ်တစ်ခုဖြစ်နေပါတယ်လို့အစချီပြီးတော့ရေးသားထားပါတယ်။တရုတ်နိုင်ငံနဲ့ပြုလုပ်ထားတဲ့အဲ့ဒီစီမံကိန်းဟာမြန်မာနိုင်ငံအတွက်တော့နိုင်ငံခြားဆက်ဆံရေးကိစ္စ၊စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိစ္စလူမျိုးစုတိုင်းသားတွေနဲ့ပြည်လုံးနေတဲ့ညီညာရေးလုပ်ငန်းစဉ်အစရှိတာတွေပါပါဝင်ပတ်သက်နေတယ်လို့ရေးသားထားပါတယ်။အဲ့ဒီစီမံကိန်းပြန်ပြီးတော့စောင့်ဝင်ပြမလားဖျက်သိမ်းစေမလားပြန်ပြီးတော့ပြင်ဆင်မှုတွေလုပ်မလားဆိုတဲ့အကြောင်းအရာတွေကိုကြားကြားလဲနေတယ်ဆိုပြီးတော့လည်းစောင်းပါမှာရေးသားထားပါတယ်။ဖျက်သိမ်းပြဖို့တောင်းဆိုနေတဲ့လူတွေဘက်ကလည်းအကြောင်းပြချက်တွေအများပြားရှိနေပါတယ်။မစ်ဆုံဟာအစင်လာရကချင်ပြည်နယ်နဲ့တင်တက်ဆိုင်တာမဟုတ်ပါဘူး။မြမအစင်လာရစီစဉ်ရအေယာဝတီမြကြီးကိုစတင်ပြီးတော့စီဝင်ရဒေတာလေးဖြစ်တယ်လို့ထောက်ပြထားပါတယ်။ဒီကိစ္စဟာလူမှုအဖွဲ့အစည်းကိစ္စသာမကတဘာဝပတ်ဝန်းကျင်အရေးလည်းဖြစ်တယ်လို့မြန်မာနိုင်ငံမှာထားရှိတဲ့တရုတ်နိုင်ငံရဲ့အနာဂတ်ရင်းနှီးမြှုပ်နှံမှုပြီးတော့နိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံရေးကိစ္စတွေနဲ့လည်းဆက်ဆက်ပတ်သက်နေတယ်ဆိုတာကိုထောက်ပြပြီးတော့ရေးသားထားပါတယ်။အပြည့်စုံကို diplomat.com online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
သမရဒီဦးထင်ကျော်ဦးဆောင်တဲ့ဆိုရအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှုပ်ဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမဲ့စနေနေ့ညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
။စ စနေညတရက်လီလန်အစီအစဉ်မှာပါဝင်ဆွေးနွေးလို့တွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါစေခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် idiom အတုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီပဲကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီပဲကိုမရှင်းပြမီဒီအတုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲတဝိုက်ဒီတွေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီတော့နဲ့ပတ်သက်လို့ George group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလာတန်စီစဉ်တဲ့ American idiom 3အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပြပါတော့မယ်တရုတ်နိုင်ငံဟာမြမအစိုးရအသစ်နဲ့ဆက်ဆံရေးကောင်းမွန်မှုလိုလားပေမဲ့မြမနိုင်ငံရဲ့မိတ်ဆွေမဆန်တဲ့လူရည်တီကြောင့်နေဆက်အင်အားစုတချို့ကိုကြိုးကန်ကစားဖို့လိုအပ်တယ်လို့ယူဆချက်တချို့တရုတ်ဘက်မှရှိနေပါတယ်အခက်ကြုံနေရချိန်မှာအကူအညီပေးတာကိုမထောက်ထားတဲ့အပြင်မြမတို့ဘက်ကတရုတ်စီမံကိန်းတွေကိုပဲရပ်ဆိုင်းပြီးတော့အနောက်နိုင်ငံစီစီမျက်နှာမူသွားခဲ့တယ်ဆိုပြီးတော့ပြောဆိုသူတချို့လည်းရှိတယ်လို့တရုတ်ရေးရာကျွမ်းကျင်သူတူကဆိုပါတယ်အမေရိကန်ခြေစိုက်စတင်ဆန်သူတည်တနာဌာနရဲ့တရုတ်နိုင်ငံသားရေးဆက်ဆံရေးသူတည်တည်ဖြစ်တဲ့ယွန်ဆန်နဲ့ဦးကျော်ဆန်သာဆွေးနွေးတုံးသက်ထားတာကိုနားဆင်ကြပါခင်ဗျာ
ယွန်ဆန်ခင်ဗျာအခုမြန်မာနိုင်ငံမှာရပ်ဆိုင်ခဲ့တဲ့မြစ်ဆုံတပ်တမန်စီမံကိန်းကိုတရုတ်ဘက်ကပြန်ပြီးစတင်ခြင်းနဲ့လေသံပစ်နေတာတွေ့ရပါတယ်ဘလောက်ဖြစ်နိုင်တယ်ထင်ပါလဲဒီစီမံကိန်းပြန်စဖို့ပထမဆုံးပြောပါခင်ဗျာ
Well I think the Chinese certainly are interested in
Okay တရုတ်ဟာမြစ်ဆုံစီမံကိန်းကိုပြန်စဖို့စိတ်ဝင်စားတာသိကြပါတယ်တစ်ချိန်တည်းမှာပဲပြီးခဲ့တဲ့ရက်သက်တပတ်အတော်ကြာအတွင်းကတရုတ်တန်အမတ်ကြီးပြောတာကိုကြည့်မယ်ဆိုရင်သတိထားပြီးသုံးနှုန်းသွားတာတွေ့ရပါတယ် Proper resolution ကောက်မွန်တဲ့ပြည်လည်မှုလိုချင်တယ်လို့ဆိုပါတယ်ဒီစီမံကိန်းကိုပြန်စမယ် NLD အစိုးရကပူးပေါင်းဆောင်ရွက်မယ်လို့တော့မဆိုလိုပါဘူးမြန်မာအကြောင်းနားလည်တဲ့တရုတ်မူဝါဒချမှတ်သူတွေကတော့မြစ်ဆုံစီမံကိန်းပြန်ဆဖို့တိတ်မဖြစ်နိုင်ဘူးဆိုတာကောင်းကောင်းသဘောပေါက်ကြပါတယ်။ဆိုတော့မြန်မာတွေဒီလောက်ခါးသီးနေတာကိုတရုတ်ကဘာကြောင့်တွန်းနေရသလဲလို့မေးစရာရှိပါတယ်။ NLD အစိုးရအသစ်တက်လာလို့ဒါကိုစူးစမ်းတဲ့သဘောဖြစ်ပါလိမ့်မယ်။မဖြစ်နိုင်ဘူးဆိုရင်လည်းတရုတ်တို့ဘက်ကလက်ခံဖို့အဆင်သင့်မယ်လို့ထင်ပါတယ်
။ဆိုတော့ဒီစီမံကိန်းပြန်ဆဖို့မဖြစ်နိုင်ဘူးဒီစီမံကိန်းကိုရပ်ဆိုင်လိုက်တော့မယ်လို့ဆိုရင်မြန်မာဘက်ကတရုတ်ကိုရောကြီးပေးရမလားခင်ဗျာအဲဒါရောကြီးကဘယ်လိုပေးရမလဲဘလောက်ပေးရမလဲငွေကြေးနဲ့ပေးရမလားဒါမှမဟုတ်အစားထိုးစီမံကိန်းတစ်ခုခုများလှုပ်ခွင်းပေးရမလားဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းမယ်လို့ထင်ပါလဲခင်ဗျာ
I think that is quite certain.
Tomorrow, be a melu timare. Natown sung our ma, deo yinni milan and do rene, Utain saying soya root, the board to Nigajara shibare. Simangango piatay meso yin, and Nezon told me that the Gonjazi eight we go pian your bea ma piapare. So, deo baga, Gonja de mia, piaya mesura, say chapi daba. Palau don't have less or a dija matibao, a doro miavare. Didwe, deo cbi and comuni ha, banwe, the chapo zirizia. Mwedane Yura, Sayandiari, Yura Riguro, Mwedane, the American Dolane, Pianbeale Melu Timare. Miss on the man to at the Gonjara or the Chassi Mangain with a Pianta Namare.
The Chassi Mangain is Rogino Mayaume. Eight the Chassi Mangain with Pijare Uma Lebron Jenny Simangano, the kind of Shura, Dangway, Pilano Baroque is a DC Mangain in Epazarule, Yamabi Rigasli, Biro Chinaja, Mobukunya, a colon de Kazari Haleva, Mamia Dabu, so we are Niun Yara Javare.
I think, first of all, to talk about the whole Burmese people is a very generalized idea.
Namabi Durelo, Pio Lita, Aro, Tapiro, Yibuya San Lone, Lutemare, Sisoyao, Apelo, Tioko, Yamabi Durima, Chinajavu, Kamianare, Tabime. ဒီတရုတ်နဲ့ဆက်ဆံရေးကနေအကျိုးအမြတ်ရရှိနေသူတွေစစ်ပွားရေးနိုင်ငံရေးအထက်လွှာတွေလည်းရှိပါတယ်ဆိုတော့မြန်မာပြည်သူအားလုံးတရုတ်ကိုစန့်ကျင်နေဆိုတာတော့ကျွန်မလက်မခံနိုင်ပါဘူးလက်ဗရောင်းချင်းနီစီမံကိန်းကိုလူတွေကန့်ကွက်ကြတာမှန်ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်စုံစမ်းပြီးတော့ဆက်လုပ်ဖို့တင်ပြထားပြီးပါပြီတရုတ်ဘက်ကတော့အခြေအနေကိုသုံးသပ်ပြီးဆက်လုပ်မယ်ပေး Luru, Piame, Megomave.
Nemadria, Tiago, Sanjine, Nemadria, Tio Sanjin, Sejane, Dissimangu, Kangwen, Yarello, Surale, Mamau, Tarmetian of Georgina, Tio de Longre, Simangu, Kunaigale, the Baba Pawin, Tika Piazira, Didagani, Babia, Amyaji Sinivare. Sura Dipatanaribu, Nemanangam Hatelame, and Suazin and Teodo Bello, Pubang Birokan, Dreyam, and Nina Yamres or Sijimare.
I think this question is whether we want to oppose a project because
Tio Molo Santinaro Mahobao, Tio Yinimio Nana Lujene, Tabime, Simanga Macaulo Santina, so you know Tio Dun and Hinayama Piapare. Sustainable Piacine, the Pawa Pawinchin, Mapiap, Pionce, Jimbu, Data Pumbuce, Jene, Sorari, Yang, Tansu Yamawa, Tabime, Simanga, Belo, Pinini, Tio Molo, Melo Jimbu, so you know Ninazia, Jang Womishiwa.
If we accumulate all the foreign investments from all the countries into
Burma. ဒါပေမဲ့တနည်းချင်းကိုကြည့်မယ်ဆိုရင်တော့တရုတ်ဟာယမန်နှစ်တုန်းကနံပါတ်6ခုနှစ်နေရာမှာပဲရှိမယ်ထင်ပါတယ်။နောက်ရောက်နေပါတယ်။မြေဆုံစီမံကိန်းရပ်ဆိုင်ထားတာတခြားစီမံကိန်းတွေစန့်ကျင်မှုနဲ့ရင်ဆိုင်ရလို့ဖြစ်ပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှစ်မြုပ်နယ်ရမှာစိုးရိမ်နေကြပါတယ်။ဆိုတော့မြန်မာနိုင်ငံမှာထက်လာအိုနိုင်ငံမှာလှုပ်တာကောင်းမယ်လို့စဉ
ဟုတ်ကဲ့ကျွန်တော်အနေနဲ့စီးပွားရေးအကျိုးစီးပွားကိုအဓိကထားပြီးမေးရဆိုရင်ဒီနေရာမှာမဟာဗျူဟာကိစ္စလည်းမေးပါရစေခင်ဗျာဒေါအောင်ဆန်းစုကြည်ဟာအစရတဲ့အနောက်ဘက်ကိုရိမ့်တယ်အခုမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့နိုင်ငံရေးစနစ်ဟာလည်းအနောက်တိုင်းဒီမိုကရေစီပုံစံဖြစ်တယ်ဆိုပြီးတော့လူတွေပြောကြပါတယ်မှန်လဲမှန်ပါတယ်ဆိုတော့တရုတ်ကတော့လူလာပါမလားတနည်းအားဖြင့်တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဟာမြန်မာနိုင်ငံမှာအနောက်တိုင်းပုံစံဒီမိုကရေစီအစိုးရတရားထွန်းကားလာရတဲ့ထိခိုက်မသွားနိုင်ဘူးလား
Well, there are several issues here. First of all, put it out there that
ဒီကိစ္စမှာပြဿနာအတော်များများအကျုံးဝင်နေပါတယ်တရုတ်ဟာ NLD အစိုးရနဲ့ဆက်ဆံရေးကောင်းဖို့တိတ်ကိုလိုလားတယ်ဆိုတာဥစွာပြောကြမှာတယ်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတိတ်ကောင်းဖို့နဲ့ဆက်ဆံရေးကိုလိုလားပါတယ်ဒါဟာအမေရိကန်နဲ့အပြိုင်မြန်မာနိုင်ငံပေါ်ဩဇာညောင်းချင်လို့ကြီးပဲတော့မဟုတ်ပါဘူးမဟာဗျူဟာအရာမြန်မာနိုင်ငံပါဝင်ပတ်သက်နေလို့လည်းဖြစ်ပါတယ်အိန္ဒိယသမုတ်တရားထိုးဖောက်ရေးဗျူဟာမှာတရုတ်တို့မြန်မာနဲ့ပါကစ္စတန်နှစ်နိုင်ငံပဲရှိပါတယ်ပါကစ္စတန်ပြည်တွင်နိုင်ငံရေးကမတိမငြိမ်ဘူးမြန်မာကပို့ပြီးတော့အဆင်ပြေပါတယ်။နောက် ဒီတရုတ်နိုင်ငံရဲ့ One Belt One Road ဆိုတဲ့ဒီခပလန်းစီမံကိန်းမှာလဲမြန်မာကအရေးပါပါတယ်။တောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုမှာမြန်မာဟာအငင်းပွားနိုင်ငံတော့မဟုတ်ပါဘူး။ဒီပေါ်မြန်မာအစိုးရတစ်လက်ထက်ရပ်တည်မှုပြောင်းလဲနိုင်ပါတယ
်။ဒီညမှာအိန္ဒိယဟာလဲမြန်မာနိုင်ငံအပေါ်မှာမဟာဗျူဟာအရစိတ်ဝင်စားမှုရှိမဲ့ထင်ပါတယ်။ဆိုတော့အိန္ဒိယနဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုအကြားမြန်မာနိုင်ငံအနေနဲ့သတိထားရှောက်လှမ်းရမယ့်အခြေအနေလဲဖြစ်နေတယ်လို့ဆိုရမှာပေါ့ရနော်
။ Yeah, I think on that issue the Chinese perspective and the Burmese perspective differ quite a lot because from
ဟုတ်ပါတယ်ဒီကိစ္စမှာတော့ဒီတရုတ်ရှူတောင်းနဲ့မြန်မာရှူတောင်းအများကြီးကွာတယ်လို့တော့ကျွန်မထင်ပါတယ်မြန်မာဘက်ကသူတို့ဟာအင်အားကြီးနှစ်နိုင်ငံအကြားညှက်ပိနေတယ်လို့မြင်ပါတယ်တရုတ်ဘက်ကကြတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအိန္ဒိယကိုပြိုင်ပွဲလို့မမြင်ပါဘူးမြန်မာနိုင်ငံပေါ်တရုတ်ရဲ့ယင်းနှိမ့်ညွတ်နယ်မှုတရုတ်ရဲ့လွှမ်းမိုးမှုတွေနဲ့စာရင်အိန္ဒိယကဘာမှမဆိုတော့ပါဘူးတရုတ်ကအဓိကပြိုင်ပွဲလို့မြင်တာကအမေရိကန်ပဲဖြစ်ပါတယ်အိန္ဒိယကအခုဒီအရှိမျော်ဝါဒ look east မဟုတ်ဘဲနဲ့အရှိမှာလှုပ်ရှားရေးဝါဒ at east ဆိုပြီးတော့ဒီပုံမတက်ကြွတဲ့မူဝါဒချမှတ်လာပါတယ်ကျမတို့စောင့်ကြည့်နေကြရအောင်ပ
ါနောက်ဆုံးမေးချင်တဲ့အကြောင်းအရာတစ်ခုကတရုတ်ဟာဘာကြောင့် UWSA ဝတ်တပ်ဖွဲ့ရောကူကန်တပ်ဖွဲ့ရောအပြည့်အမြောက်လုပ်နေရတယ်ဆိုတာပဲဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့ညီညာရေးကိုအဟံတားလုပ်နေသလိုဖြစ်မနေဘူးလားခင်ဗျာ
That's a great question.Why does China have a relationship with these rebels? Well, because China has had
a relationship with these rebels. Yeah. ဒီတဘုံတွေနဲ့တရုတ်ဘာကြောင့်ဆက်ဆံနေတယ်လဲဆိုတော့ဒီဆက်ဆံရေးတွေဟာဆယ်စုနှစ်နဲ့ချီရှိလာခဲ့ပါပြီ။ဒီတဘုံတွေဟာတရုတ်နဲ့ဒီပုဂ္ဂိုလ်ရေးအရာရင်းနှီးတဲ့ဆက်ဆံမှုစီးပွားရေးဆက်နွယ်မှုနိုင်ငံရေးအရာဒီဆွေးနွေးဆက်ဆံမှုတွေရှိနေပါတယ်။ဒါဟာအဲ့ဒီဒေသတွေမှာဒီဆယ်စုနှစ်တွေနဲ့ချီကြာမြင့်လာခဲ့ပါပြီ။ဒီအခြေအနေကိုလုံးဝနောက်ပြန်လဲဘို့ဆိုတာအဲ့ဒီဒေတာရင်းအခြေအနေတွေဒီအပြောင်းလဲတရရက်ဒါမှမဟုတ်တရုတ်အကျိုးစီးပွားဖြစ်ထွန်းနိုင်တဲ့အခြေအနေအပြောင်းလဲတရရက်တကယ်ဖြစ်ပေါ်လာမှာပဲပြန်လှည့်နိုင်မယ်လို့ထင်ပါတယ်တချိန်တည်းမှာပဲဒီတရုတ်နိုင်ငံဘက်မှာအတန်တချို့ကြားနေရတယ်ဒီမြန်မာအစိုးရကငါတို့နဲ့ပူးပေါင်းဆောင်ရွက်တာမလိုလားဘူးဆိုရင်တော့ငါတို့အနေနဲ့ဒီမြန်မာနဲ့ဆက်ဆံရေးအလျှော့တင်လုပ်နိုင်အောင်လို့ဒီသဘုံတွေကိုကင်ထားရမယ်လို့ဆိုတဲ့အတန်တွေပါမြန်မာကိုထိန်းကိုရမှာဒီအင်အားစုတွေဟာတကယ်ထိရောက်တဲ့ကြိယာတွေလို့လဲတရုတ်ဘက်ကဒီတချို့ကယုံကြည်ထားကြပါတယ
်။ဒါပေမဲ့တရုတ်ဟာတချိန်တုန်းကဘကဘဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးခဲ့ပေမဲ့နောက်ပိုင်းမှာရပ်လိုက်တဲ့လုံကဆိုတော့အခုရောမြန်မာနိုင်ငံအပေါ်မှာတကယ်တမ်းစေနာရှိရဲ့မြန်မာနိုင်ငံငြိမ်းချမ်းဖွံ့ဖြိုးတိုးတက်စေချင်တယ်ဆိုရင်ဒီတပုံတွေကိုထောက်ပံ့အားပေးနေတာဘာကြောင့်မရတတ်နိုင်ရလဲခင်ဗျာ။
Well, the Chinese counter-argument to what you just said is, well, look, under the military government, we suspended our, we stopped our...
ရှင်ပြောတာနဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကတုံ့ပြန်ချက်ကတော့စစ်ဆိုးရလက်ထက်တုံးကငါတို့ဟာဒီဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံနေတာရက်ဆိုင်ပစ်ခဲ့တယ်။ဒါကြောင့်ဒီဘကပပြိုကွဲကြဆုံးသွားခဲ့တယ်။ပြီးတော့မင်းတို့ကိုငါတို့နှစ်20ကျော်ကူညီထောက်ပံ့ပေးခဲ့တယ်။ကုလသမဂ္ဂရဲ့ဒီအပြစ်ပေးဒဏ်ခတ်မဲ့ဆုံးဖြတ်ချက်ကိုတော့မှငါတို့ကဗီဒီယိုသုံးပြီးတော့ပယ်ချပေးခဲ့တယ်။ဒါပေမဲ့ငါတို့အတွက်ဘာအကျိုးရှိသလဲ။ငါတို့ဒီစီမံကိန်းတွေကိုတော့မင်းတို့ရက်ဆိုင်ပစ်ခဲ့တယ်ပြီးတော့အမေရိကန်ဘက်ကမျက်နှာလှည့်သွားတယ်။ဆိုတော့မြန်မာနိုင်ငံအတွက်ဒီထက်တော့ဒီငါတို့ပို့ပြီးတော့လုံးမပေးနိုင်တော့ဘူးလို့တရုတ်ဘက်ကစောတကတက်ကြမှာဖြစ်ပါတယ်။ဒါကိုကြည့်မယ်ဆိုရင်ဒီနယ်စပ်တိုင်းရင်းသားတချို့ကိုတုံးချပြီးတော့မြန်မာနိုင်ငံပေါ်ထိမ့်ညိတင့်တယ်လို့တရုတ်တချို့ရဲ့အယူဆချက်ကိုလည်းနားလည်နိုင်မယ်လို့ကျွန်မထင်ပါတယ်
။ဒါပေမဲ့မြန်မာတွေကတော့တရုတ်တွေကြောင့်သူတို့နိုင်ငံမှာဘာမှမကြံတော့ဘူး၊စရံဇာတာတွေ၊ကုမ္ပဏီကြောက်စင်း၊ရေနံ၊ကျွန်းစစ်အကုန်လုံးပြောင်းသင်းင်းခါပြီးဆိုပြီးတော့ညှိညူကြပါတယ်။ဒါကိုမမျှတာဘူး။တရုတ်ကတစ်ဖက်သက်အမျက်ထုတ်သွားတာဖြစ်တယ်လို့သတ်မှတ်နေကြတာပါ။တရုတ်ကဘာပြန်ပြောမလဲခင်ဗျာ
။ Well, the Chinese reaction to that was yes, Burma wasunder the military regime it was under international
တိုးတိုးဘက်ကပြန်ပြောမှာတော့စစ်ဆိုးရလက်အောက်မှာတော့မြန်မာနိုင်ငံဟာနိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုကိုခံနေရတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာထောက်ခံမှုရဖို့တခြားရွေးချယ်စရာနည်းလမ်းလည်းမရှိပါဘူးတရုတ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံလည်းဖြစ်ပါတယ်မြန်မာနိုင်ငံအရေးယူခံရမယ့်ကိစ္စကိုတရုတ်ကသာလျှင်ဗီတိုသုံးပယ်ချနိုင်ပါတယ်အိန္ဒိယနဲ့အာဆီယံတို့မလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအဖို့မိတ်ဆွေကင်းမဲ့နေတဲ့အချိန်ငါတို့ကူညီခဲ့တယ်ငါတို့စီးပွားရေးစီမံကိန်းတွေအတွက်လည်းမင်းတို့လှုပ်ကင်ခဲ့တယ်ဒါဟာမျှတတယ်လို့ပြောကြမှာပါတကယ်ပဲတရုတ်တွေကကျမကိုပြောကြပါတယ်ငါတို့မှရွေးစရာအများကြီးမြမမှငါတို့မှတပါရွေးစရာမရှိခဲ့ဘူးလို့ကျမဟာတရုတ်နိုင်ငံကိုကိုစားပြုပြီးတော့ပြောနေတာမဟုတ်ပါဘူးနော်
သူတေတီတူသာဖြစ်ပါတယ်
ဒါကတော့ဥကြောဇန်သာစီစဉ်တည်ဆက်တဲ့အပတ်စဉ်မြမရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုဒီပတ်သူယုံကြည်ရအစီအစဉ်မှာတော့စာရေးသူတစ်ယောက်လည်းဖြစ်ကဗျာဆရာလည်းဖြစ်တဲ့လင်းစင်ယော်ရဲ့အမြင်ကိုနားဆင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
တော့တိုင်းရတော့နေနေတဲ့ဟိုဝါသနာပါပေါ့ဟိုအဖိုးအိမ်မှာကြီးရဲ့အဖိုးရဲ့ဆောင်းတင်တဲ့ဆောက်တွေဆိုင်နေမဲ့အနေလို့ဆိုင်ရေးချင်းတွေကတော့နေရရှိတယ်တော့ဒါပေမဲ့တကယ်တကယ်ဆိုင်ရေးဖြစ်တာတော့ကြောင်းပြီးပေါ်ရပြီးမဆောင်တဲ့လောက်မှမှအရေးကြီးတယ်ပေါ့အဲ့မှာကြပြားရေးဆိုင်ရေးချင်းတော့မက်ဒီဇင်းနေပါဒီမက်ဒီဇင်းနေကပါလေချေပေါ်ကြပြားရေးပြန်ပြီးဆိုင်ရေးဆိုင်ရေးချင်းတော့ပေါ့ဒီတော့ကိုတိုက်တဲ့ကြံရည်ကိုကိုကြံရကိုတိုက်တဲ့ကြံရည်တချို့မှာစဉ်းနေပို့ပြတယ်ပေါ့။မကြီးစင်းမှာကတော့2000ဆက်ကမှာအာရီယာမှာဟိုမလိုင်းဆိုတဲ့မကြီးစင်းနဲ့အမကမလိုင်းဆိုတဲ့ကြံရည်နဲ့ဟိုဘယ်မှာဆုံးဘုံလေးပို့ပြခံရတာပေါ့။အာရီယာနေပြီးတော့နောက်ပိုင်းကတော့ကြံရည်ရဲ့နောက်ကြံရည်ဝတ္ထုအစေပေါ့။အမကရကတော့2015မေမှာရတော့ဒီကျုပ်ကြီးရဲ့ဒီလိုကြီးရုပ်ကြံရံနဲ့ရှင်မှုကြီးခပြားစီရခဲ့တာပေါ့အဲ့ဒါတော့ပထမဆုံးဆက်ပြီးနဲ့ပတ်သက်ပြီးရလာပြီးရရှိပေါ့ကျွန်တော်ကတော့မတရားလဲဖြစ်ပါတယ်ဟိုအပြီးမှာကျင်းပတ်ခုလည်းဖြစ်ပါတယ်အဲ့ဒါတော့ဒီအဲ့ဒီလိုကြီးရုပ်ကြံရံကလည်းဒီကိုယ့်ရဲ့ဒိဋ္ဌိတိတ်ကအညာဘုရင်ကြီးကိုကြောင်းဟိုမနေထားတာပါဒီကတော့ဒီကြီးရုပ်ကြီးမှာတက်ထားတဲ့ဒါကျောက်သွားတာပေါ့ပူကျကျေးရဲ့ခါကျောက်သွားတာအခြေခံပြီးတော့ကြံရည်ရေးပြတာပေါ့အဲ့ဒီကနေမှရေးရရေးတာကတော့2013လောက်ပဲရေးတာပေါ့ပါလာတာ2014ထဲမှာပါလာတာပေါ့ဒါသိရတာက2015မေမှာရခဲ့တာပူကျကျေးရဲ့ခါတော့ရင်းရောတော့ပူကျကျေးရဲ့တွေပေါ့ဒီလိုတိုင်းလိုင်းမှာတော့ပူကျကျေးရဲ့တွေကတော့ရှိတာပေါ့နော်ဒါနဲ့အဲဒီလိုကြည့်ရင်တော့ပူကျကျေးရဲ့တွေကလူတွေ6ကက်ကဲနဲ့ဟိုအင်္ဂါကနေငါနဲ့ဒီနေ့မရှိဘူးဟာနေဟိုတခါတည်းမေးကြအင်ကြီးအမေလို့ပြောရပြီးဒီကြိုးကြိုးအမဝင်လာရတာဝင်မှုခုလာလို့မြင်ကြည့်ရခုလာလို့မျိုးအလိုပဲပေါ့အဲ့ဒီမှာပိုင်းမှာ2020နောက်ပိုင်းမှာကျတော့ဒီလိုဟိုပွဲတွေပါတယ်လုံအခမ်းအနားတွေပါတယ်လုံလာရတဲ့ခါကျတော့ဘုရင်ကြီးတွေမှာအားသာနေပြီးနေသူလည်းဟိုဘုရင်ကြီးရှိမှာအဲ့ဒါဟိုအော်ဒီလိုလေကျွန်တော်တို့အော်ပရိုဂရမ်ကိုလည်းပေါ်လေလောက်ကြတယ်။အပိုင်းမှာတော့ဖြစ်လာတာပေါ့။အဲ့ဒါလေးကိုကြည့်နေပြီးတော့ခေတ်ကအချိန်ခံပြီးတော့ရေးပြထားပါပဲ။ Venue ကဘုဒ္ဓကျေးရာပြောက်တဲ့ပကင်းဒါပြီးတော့ကျွန်တော်အဲဘုဒ္ဓကျေးဆိုတဲ့နေရာရေးပြလိုက်တာပါပဲ။ဒီချမ်းမြေမှာတော့ဘုဒ္ဓကျေးဒီမှာဒါအင်းနဲ့ခန့်ခန့်ညာညာကြီးပေါ့။ဒါပေမဲ့ကိုမျိုးကဘုဒ္ဓကျေးမှာကျတော့ဒါမရှိနေတဲ့ဒီလက္ခဏာကြီးနဲ့ဒီလိုနေအကြတော့ဒီအနေနဲ့တော့ဒီမျိုးချက်ချင်းမှလိုနေတယ်လို့ဒီကိစ္စရတယ်လို့ရှင်းပြရမယ်လေအဲ့လိုဒီလိုလိုက်တာပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အဖတ်စင်ကဏ္ဍဖြစ်တဲ့သူယုံကြည်ရအစီအစဉ်မှာစာရေးဆရာကဗျာဆရာလင်းစင်ရော်ရဲ့အမြင်ကိုနားဆင်ကြကြတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ
မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အတွင်းပထမဆုံးအယက်သားသမ္မတဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဦးထင်ကျော်ကိုပြည်ထောင်စုလွှတ်တော်ကနေရွေးကောက်တင်မြှောက်လိုက်ပါတယ်သမ္မတရွေးကောက်တင်မြှောက်တာဟာမြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးမှာအရေးပါတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံအတွက်ဂုဏ်ပြုသဝန်လွှာပေးပို့ရမှာပြောကြားခဲ့ပါတယ်ဦးထင်ကျော်ဟာနိုင်ငံရေးကျင်းသားတစ်ဦးဖြစ်ခဲ့တဲ့ Amyo da democracy pocho gongs on Dong San Suu Kyi ye. Anika a chanpe phet da lo, thong ku wa ku san na khu ne ka sa pe, Myanmar naingan democracy ye hlut sha mu re ma, tu ma ne let twe bi lou saung khe tu phet par de. 2015 November ywe kaw pwe naw pai, ngain chan swa ana hlwe pyaung la ye twe, set let bi atu de kwa let twe lou saung ni de Myanmar pi tu re ne phwe si re ko American Piran Suga, Gombu Bare, Lu, Wunji Gariga, Biobare. November Juika Bueha, Yamanang, Natal Satakunema, Satanga, Pian Larin at two. The mind went democracy at Twin Kupia Muma, Ye Bare, not at Chilandia Pipare. D. Pian Larinema, Pony Lungane, Internet Sansa Pietamu, Saya Ubri Rigo, Shopo Bira, Don Sansuji, Pawan Nangan Chandari, Lopirane, Juika Bue Lungansen, Dodeon, Josa Lalari, Pawan Bare. ဒီပြုပြင်ပြောင်းလဲမှုတွေကိုထောက်ခံပံ့ပိုးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကမြန်မာစစ်စွဲရဲ့လူခွင့်ချိုးဖောက်မှုအတွက်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတချို့ကိုဖြေလျှော့ပေးခဲ့တယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်အတွက်လဲဒေါ်လာ18တန်းကျော်ကူညီပံ့ပိုးပေးခဲ့ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်အနိုင်ရခဲ့ပြီးပြည်သူ့လွှတ်တော်မှာအမတ် Leshi Piatan Tare, Yamanang, Puezi Bon Chigan Ubri Ya, Sitaka, Lutto Amania, Nasanga Yaganopian, Winji Pue, Yepare, Yaru Chugu, Kindre Quin Yanni the Lo, Two Tamarata Ugova, Temio Quin Sini Raba, Akulu Jacob come Hote Dure, Dilu Nia Yanni Raha, Puezi Bone Cinema, Chuyam Hushini Rapipi, Yama Pidure, Drue Gonsango, Drugo Rai, maybe Juichequin Yatinello. နိုင်ငံကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်မြန်မာပြည်သူတွေရဲ့ဒီမိုကရေစီရေးဖွံ့ဖြိုးရေးနဲ့အမျိုးသားပြည်နယ်ပေါင်းစည်းရေးအတွက်ကြိုးပမ်းလှုပ်ဆောင်နေမှုတွေကိုအမေရိကန်ပြည်တော်စုကပံ့ပိုးပေးဖို့အတွက်ဆက်လက်တန်းတိုက်တန်းချထားတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဒါအပြင်နိုင်ငံရေးနဲ့အရက်ဖက်ခေါင်းဆောင်တွေကြားပြုပြင်ပြောင်းလဲရေးနဲ့အမျိုးသားစီလုံးညီညွတ်ရေးစိတ်သက်တွေ
ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်တင်ချက်တွေမကြာခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းထံကကြီးညာပြပါလိမ့်မယ်။
မြန်မာနိုင်ငံရဲ့အစိုးရအဖွဲ့အစည်းကိုဦးဆောင်မဲ့နိုင်ငံတော်သမ္မတဒီအဖြစ်ဦးထင်ကျော်ဟာမနေ့ကဂရီးတစ္ဆာပြုလိုက်ပြီးဖြစ်ပါတယ်။ဗိုလ်ထုနေ့မနေ့ပိုင်းကအမျိုးသားလွှတ်တော်တွင်ကျင်းပခဲ့တဲ့အခမ်းအနားမှာဦးထင်ကျော်နဲ့အတူဒုသမ္မတနှစ်ဦး NLD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်အပါအဝင်ပြည်ထောင်စုဝန်ကြီး18ဦးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခေါင်းယုံဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေလည်းပြည်ထောင်စုလွှတ်တော်မှာဂရီးတစ္ဆာပြုကြံကြင်ခဲ့ကြပါတယ်။ဂရီးတစ္ဆာပြုဝယ်ပြီးမှတော့သမ္မတဦးထင်ကျော်ကအစိုးရအသစ်ကလှုပ်ဆောင်မဲ့လုပ်ငန်းတာဝန်တချို့ကိုတန်းပြူကိုပြောကြားတဲ့မင်းကွန်းတင်ထက်တင်ပြောကြားသွားတာမှာအမျိုးသားညီညွတ်ရေးရေးပြည်ရင်းညီညွတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးစတာတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။နိုင်ငံတော်ဤအတိုင်ပင်ခံပုတ်ကိုဆိုင်ရာဥပဒေကြမ်းတရားကိုကြာသပတေးနေ့ကျင်းပမယ်အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းမှုရှိတယ်လို့ကိုရိုင်းတင်သွင်းမဲ့အမျိုးလွတ်တော်ကိုယ်စားလှယ်က VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်။သမ္မတဦးထင်ကျော်လက်မှတ်ထိုးပြထားမဲ့နိုင်ငံတော်၏အတံမြင်ကံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီဝင်မကွေးတိုင်းမဲဆန္ဒနယ်အမှတ်၄ကိုစားပြုအမျိုးသားလွတ်တော်ကိုယ်စားလှယ်ဥအောင်ကြည်ညွန့်ကမတ်လ31ရက်နေ့ကျင်းပမယ်လွတ်တော်အစည်းအဝေးမှာတင်သွင်းသွားမယ်လို့ VOA ကိုအတည်ပြုပြောဆိုပါတယ်။အမေရိကန်သမ္မတဘားရက်အိုဘားမားဟာဒီသတင်းပတ်ထဲမှာသူ့အတွက်စရုပ်ထားတဲ့နောက်ဆုံးအကြေနျူကလ িয়ার လုံခြုံရေးထိပ်သီးဆိုးဘက်ကိုဝါရှင်တန် DC မြို့တော်မှာလက်ခံကျင်းပဖို့စီစဉ်နေပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရယ်စမစ်ဖြစ်ပါတယ်ခင်ဗျာ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.